မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေတိုးတက်မှုရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကမနေ့စနေနေ့ကပြောပါရယ်မြောက်ကိုရီးယားရဲ့အစဉ်မြင့်ကိုယ်စားလှယ်ကီမြုံချူးနဲ့တောက်ကြနေမှာတွေ့ဆုံဆွေးနွေးပြီးတော့ဒုတိယအကြိမ်ထိပ်တီးတွေ့ဆုံပွဲကိုလာမယ့်ဖေဖော်ဝါရီလနောက်ပိုင်းမှာကျင်းပမယ့်အကြောင်းနဲ့အစည်းအဝေးပွဲလုပ်မယ့်နေရာကိုတော့နောက်ပိုင်းမှာကြေညာမယ်လို့သမ္မတထရမ့်ကပြောပါရယ်မြောက်ကိုရီးယားကောင်ဆောင်ကီမြုံအွန်ယောသူ့ဘက်ကပါနောက်ထပ်ထိပ်တီးတွေ့ဆုံပွဲကျင်းပဖို့စိတ်အားထက်သန်နေပါတယ်လို့လည်းသမ္မတထရမ့်ကသတင်းထောက်တွေကိုအင်မီရောမှာပြောဆိုခဲ့တာပါဗီယက်နမ်နိုင်ငံတနမ်းမှာတွေ့ဆုံမှုအလားအလာရှိတယ်လို့သတင်းရင်းမြစ်တွေကိုကိုးကားပြီးအမေရိကန်သတင်းဌာနတွေကပြောပါရယ်မြောက်ကိုရီးယားရဲ့ထောက်လှမ်းရေးအကြီးအကဲဟောင်းလည်းဖြစ်တဲ့နျူကလ িয়ার ဆိုင်ရာအထူးသံတမန်နဲ့သမ္မတထရမ့်တို့သမ္မတအင်ဖီရိုအိုဘယ်ယုံခါမှာတွေ့ဆုံပြီးနောက်မှာပဲပထမဆုံးအကြိမ်ကြေညာချက်ထုတ်ပြန်ခဲ့တာပါအဲ့ဒီတွေ့ဆုံပွဲကိုတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရတဲ့ရည်ရွယ်ပြုလုပ်တဲ့ဆွေးနွေးပွဲလို့အင်မီရောကနာမည်ပေးပါရယ်ကောင်ဆောင်ကင်ဂျွန်အွန်းရဲ့ညာလက်ယုံလို့လည်းတင်စားခေါ်ဆိုချင်းခံရတဲ့အထူးသံတမန်နဲ့သမ္မတထရမ့်တို့ရဲ့တွေ့ဆုံမှုဟာမိနစ်90လောက်ကြာမြင့်ခဲ့ပါရယ်